ခုမေလာဆန်မုန်တိုင်းသတိပေးချက်သတင်းကိုတင်ဆက်ပါမယ်ကျွန်တော်မိုးစောပါကပလီပင်လယ်ပြင်နဲ့ဘင်္ဂါပင်လယ်အော်ဆက်ဆက်ရာနေရာမှာဒီကနေ့လေပြင်းအားနဲ့ရဝင်းတစ်ခုစတင်ဖြစ်တည်လာနေပြီးခမန်းကြီးနောက်၄ရက်လောက်မှာမုန်တိုင်းငယ်တစ်ခုဖြစ်ပေါ်လာနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညှဉ်းချမှုဦးစီးဌာနကထုတ်ပြန်ထားပါတယ်အခုလိုမိုးကြိုကာလမှာမြမကန်ယိုဒန်ဒေသတွေကိုမုန်တိုင်းဝင်ရောက်လေးရှိတတ်တာပါမြန်မာနိုင်ငံတော်ကကိုဗစ် -19 ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာပဲမေလာဆန်းမှာဘင်္ဂလားပင်လယ်အော်အတွင်းမုန်တိုင်းဖြစ်ပေါ်လာနိုင်ကြောင်းနဲ့မြန်မာပြည်ဘက်ကိုဝင်ရောက်နိုင်ကြောင်းသတင်းတွေဟာပြီးခဲ့တဲ့ရက်တွေတည်းကထွက်ပေါ်နေတာဖြစ်ပါတယ်။ဒီကနေ့မှာတော့ပင်လယ်ပြင်မှာလေပြင်းအားနဲ့ရဝင်းတစ်ခုစတင်ဖြစ်ပေါ်နေပြီဖြစ်ကြောင်းနဲ့ဆက်လက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုအခုလိုပြောပါတယ်။
လက်ရှိဒီဆက်နွန်နိုင်ွယ်ကြီးတဲ့တော့ကြည့်ရဆိုတော့ဒီကပ်ပရီပင်လယ်ပြင်တောင်ပိုင်းနဲ့ပေါ့ဒီနဲ့ဆက်ဆက်နေတဲ့မြန်မာပင်လယ်ရောရှေ့တောင်ပိုင်းမှာတော့ကျွန်တော်တို့ဒီကနေ့ရောင်းဝယ်တူစပြီးဖြစ်နေပါပြီပထမတော့ကတော့ကျွန်တော်တို့ခံမှန်းထားတာပေါ့နော်ဒီဒီကနေ့ရောင်းဝယ်3ရက်နေလောက်မှတော့အောက်ကောင်းလာပြီးတော့မှ online ငွေဈေးကိုရောင်းနိုင်တယ်လို့ခံမှန်းထားတယ်နော်အခုကတော့ဒီဒီကနေ့ရောင်းဝယ်ရဲ့အထက်မှာဒီဒီကနေ့ရောင်းဝယ်တော့ဒီ7 minute combination ပေါ့နော်ဒီအထက်မှာအနည်း7 minute combinationဒီရှိနေခြင်းကတော့သူကဒီချက်ချင်းကြီးအားကောင်းလာနိုင်တဲ့နေသားမျိုးကိုတွေ့ရပေါ့နော်ပြောတော့ဒီတော့96နိုင်တွင်တော့မှကျွန်တော်တို့ဒီမွန်နိုင်ငယ်ပေါ့နော်မွန်နိုင်ငယ်ဒီရရှင်အချိန်ကိုရောက်နိုင်တဲ့နေသားမျိုးရှိပါတယ်ပြောရမယ်ဆိုတော့ဒီရက်ညပိုင်းတောင်း5ရက်ပေါ့နော်ပေါ့နော်ဒီတော့မှတော့ဒီမွန်နိုင်ငယ်ချိန်ရောက်နိုင်တဲ့နေသားမျိုးရှိတယ်ပြီးတော့တော့သူကတော့ဒီညောင်းအောင်မြောက်ဘက်ကိုတဖြည်းဖြည်းရေးသွားနိုင်တဲ့နေသားမျိုးရှိတယ်ပေါ့နော်
နိုင်ငံတကာမိုးလေဝသဌာနတွေကမုန်တိုင်းဖြစ်ပေါ်မှုအပေါ်မတူညီတဲ့ခန့်မှန်းချက်တွေရှိနေပြီးအိန္ဒိယနိုင်ငံမိုးလေဝသဌာနကတော့မုန်တိုင်းငယ်ဟာအနောက်မြောက်ဘက်ကိုဥတီရွေရှားနေရက6ရက်နေ့မှာအရှေ့မြောက်ဘက်ဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကိုပြန်ကွေ့လာနိုင်တယ်လို့ခန့်မှန်းထားကြောင်းဆက်ပြောပါတယ်မုန်တိုင်းငယ်ဖြစ်ပေါ်လာချိန်သတိထားရမယ့်အချက်တွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုပြောပါတယ
်ဒီကနေ့ရုံဝင်စာချုပ်ယူလို့ရှိရောနော်ဒီလေဒီအောင်လာပြီးအွန်လိုင်းရဲ့အစီအစဉ်ရောင်းနိုင်နေရှိနေတော့ဒီမြန်မာကျုံးပေါ့နော်မွန်တနင်္ဂနွေနေ့လျှောက်ဒီမှာတော့ဒီဒီခါနေမှာမုဒ္ဒနေရင်းကြံနေနေဒီခါမျိုးရှိတယ်။အဲလိုမုဒ္ဒနေရင်းကြံဆိုမှလည်းဒီနေ့ရင်းနေတာ35,000ကျတော့ဒီတိုင်လာနိုင်နေအချမ်းကြီးရှိအွန်လိုင်းရှိမှာတော့မဖြစ်သေးဘူးမဲ့။တောင်းနေ300လောက်ဆိုတော့ဒီမျိုးလေးဖြစ်လာနိုင်နေအချမ်းကြီးရှိကြာလေးရဖြစ်ပြီးပြီးတော့ပေါ့နော်။ပြီးတော့သူကအနောက်မြောက်ဘက်တွေကိုဥတီသွားတာဖြစ်တဲ့ကြောင့်လို့ကျွန်တော်ကတရားကိုကျွန်တော်ကစောင့်ကြည့်အောင်ပေါ့နော်။အရှိမာကြီးကလေးမုန်တိုင်းကိုပြန်ကြည့်နေချိန်မှာမုန်တိုင်းနေရာဒီခဏခုမှာတော့အနောက်မြောက်ဘက်ကိုသွားနေပြီးသွားရင်ရှေ့မြောက်ဘက်ကိုပြန်ကွေ့ပြီးတော့မှကျွန်တော်တို့ခံကြံရန်ကိုမင်းရဲ့မုန်တိုင်းကိုကျွန်တော်တို့ရှိခဲ့တော့ရှိရင်ညတော့ကျွန်တော်တို့ဒီမုန်တိုင်းနဲ့ပတ်သက်ပြီးတော့မှအမြင်ရှိခဲ့ရဆိုတဲ့ဒီအပြီးလေးတော့ကျွန်တော်ရှိတာပြီးတော့မှစဉ်းစားမပြည့်စောင့်ပြီးတော့မှ issue ရမယ်နေသားမျိုးရှိပါတယ်ကျွန်တော်တို့အနေနဲ့ဒီဒီကံတရားလို့အချိန်နဲ့ရင်းရင်းရင်းချက်လက်တွေကျွန်တော်ထုတ်ပြန်ပြီးတော့ပါဟုတ်ကဲ့
ဒီကာလဟာမိုးကြိုကာလဖြစ်တာကြောင့်အပူချိန်ပြင်းထန်ပြီးမိုးတိမ်တောင်တွေဖြစ်ပေါ်တတ်ကြောင်းမိုးတိမ်တောင်ဖြစ်ပေါ်ချိန်မှာမိုးသက်လေပြင်းတိုက်တာမိုးသီးကြွေတာလျှက်စီးလက်တာမိုးကြိုးပစ်တာတွေဖြစ်ပေါ်တတ်တာကြောင့်မြန်မာနိုင်ငံတဝန်းသတိထားဖို့လိုကြောင်းလည်းပြောပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုန်တိုင်းအန္တရာယ်နဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီချက်တွေထဲမှာမိုးလေဝသတင်းကိုစင်စက်မပြတ်နားထောင်ဖို့အိမ်ပေါ်ကိုကြိုးကျနိုင်တဲ့သစ်ပင်သစ်ကိုင်းတွေကိုရှင်းလင်းထားဖို့ COVID-19 ရောဂါကြောင့်မိမိနေအိမ်မှာခိုးလုံနိုင်ရေးအတွက်ပြင်ဆင်ဖို့နဲ့ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရမယ်ဆိုရင်ကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့စရာတွေထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်